မေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့နှစ်ဦးဟာစင်နေတုန်းကတယ်လီဖုန်းကနေတဆင့်စကားပြောခဲ့ပြီးတော့ G20 ဆက်မှုထိပ်သီးအစည်းအဝေးတွင်မှရခဲ့တဲ့သဘောတူညီချက်တွေကောင်းတဲ့ပေါ်ဖို့သူ့ရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ပါတယ်။သမ္မတရှီနဲ့အချင်းတော်ကြောင့်တော်လေးအဆင်ပြေပြေစကားပြောပြခဲ့ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးဆက်ဆံမှုကိစ္စမှာကြီးမားတဲ့တိုးတက်မှုတွေရခဲ့တယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။သမ္မတရှီနဲ့တရုတ်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားပြောခဲ့ပြီးတော့အမေရိကန်တရုတ်ဆက်ဆံရေးကိုကမ္ဘာကအသေးချာစောင့်ကြည့်နေတယ်လို့ဒီဆက်ဆံရေးဟာအင်တန်ကိုအရေးကြီးတယ်လို့အမေရိကန်သမ္မတကပြောပါတယ်။အာဂျင်တီးနားမှာလုပ်ခဲ့တဲ့ဆက်မှုထိပ်သီးအစည်းအဝေးတွင်သူတို့နှစ်ဦးသဘောတူခဲ့တဲ့အချက်တွေကိုအကောင့်ထဲပေါ်ရေးနှစ်ဖက်လုံးကလူလလရှိနေတာကိုကျင်းပဖွယ်တွေ့ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အပြန်အလှန်အဖြစ်သမ္မတထရန့်နဲ့အမေရိကန်ပြည်သူတွေကိုနှစ်သက်ကူနှုတ်ခွန်းဆက်စကားတရုတ်သမ္မတဘက်ကပြောဆိုခဲ့တယ်လို့နိုင်ငံဆက်ဆံရေးဟာအရေးကြီးတဲ့ဆင့်ကိုရောက်နေပြီလို့လည်းတရုတ်သမ္မတကပြောပါတယ်။တဖက်ဆက်ဆံရေးတည်ငြိမ်တူးတက်လာဖို့လဲသူနှစ်ဦးစလုံးမျှော်လင့်ထားတဲ့အကြောင်းတရုတ်သမ္မတရှီကပြောခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တနင်္လာနေ့နီးပါးမှာတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်သဘောမျိုးကြုံရပြီးတော့ပြည်နာကုန်သွယ်ရေးတင်းကျပ်မှုတွေကန့်သတ်မှုတွေလုပ်ခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဒဇမလာတရက်နေ့ကတော့သမ္မတနှစ်ဦးမျိုးနဲ့ချင်းဆိုင်တွေ့ဆုံပြီးတော့နှစ်ဖက်ကန့်သတ်အရေးယူမှုတွေကိုရပ်တန့်ဖို့ဆိုပြီးတော့သဘောတူထားပါတယ်။လာမယ့်ဇန်နဝါရီလထဲမှာလည်းနှစ်ဖက်ကုန်သွယ်ရေးကုဇယ်တွေတွေ့ဆုံမှုရထားပြီးမယ်။ရက်တိကျတော့မတက်မှသေးပါဘူး။အမေရိကန်နေနဲ့တုံ့နဲ့ကုန်သွယ်ရေးလူငယ်ပြနေတဲ့ပုံမှာသမ္မတဒေါ်နယ်ထရန့်ကတောက်လျှောက်ဝေဖန်ပြောဆိုလာတာပါ။ဒါပြင်ညာနာမူပိုင်တွင်ချိုးဖောက်တာတွေနဲ့မမျှတတဲ့ကုန်သွယ်ရေးလုံထုံးလုံကြီးတွေကိုတုံ့နိုင်ငံဘက်ကရည်ရွယ်ဆောင်ရွက်ပြီးကိုလည်းအမေရိကန်ဘက်ကလူလာနေပါတယ်။